အီရန်နိုင်ငံနဲ့ဆက်နွယ်နေတဲ့အရှေ့ဥရောပတိုက်သားတွေပါဝင်တဲ့ရာဇဝတ်ဂိုင်းအဖွဲ့ဝင်၃ဦးဟာအီရန်နယ်ပေါ်အမေရိကန်နိုင်ငံသားလူ့အခွင့်အရေးလှုပ်ရှားသူလက်ဖြင့် VOA ပါရှန်ဌာနရဲ့ရုပ်မြင်သံကြားတင်ဆက်သူအမျိုးသမီးတူလက်ဖြစ်တဲ့မစီအလီနာချက်ကိုလောက်ကျန်တပ်ဖြတ်ဖို့ကြိုးပမ်းရာမှာပါဝင်ပတ်သက်နေတယ်လို့အမေရိကန်တရားရေးဌာနကတောက်ကြနေမှာပြောဆိုလိုက်ပါတယ်။အသက်၄၃နှစ်အရွယ်အီရန်နိုင်ငံသားရာဖတ်အမီရာအသက်38နှစ်အရွယ်ချက်နိုင်ငံသားပိုလက်အာမရာနဲ့နယူးယောက်ပြည်နယ်ယုံကာမာနေထိုင်သူအသက်24နှစ်အရွယ်ခါလစ်မဟဒီယပ်တို့၃ဦးဖြစ်ပြီးသူတို့အားလုံးကိုဖမ်းဆီးထားကြောင်းနဲ့လူသားမှုငွေကြေးခဝါချမှုတွေနဲ့တရားစွဲဆိုထားတယ်လို့ရှစ်နေကျုံမာရစ်ဂါလန်ကပြောကြားပါတယ်။အမေရိကန်ပြည်ထောင်စုဟာနိုင်ငံသားတွေအနေနဲ့ဖွဲ့စည်းပုံစည်းမျဉ်းနဲ့နိုင်ငံသားအခွင့်အရေးတွေရငြိမ်းချစွာလှုပ်ဆောင်တာတွေကိုအကာအကွယ်ပေးပါတယ်။ဒီလိုဒီမိုကရေစီအခွင့်အရေးတွေနဲ့အညီတရားဥပဒေစိုးမိုးရေးနဲ့ကာကွယ်စောင့်ရှောက်မှုတွေကိုဖျက်လုပ်ဖျက်ဆီးလုပ်ဖို့အာဏာရှင်လူတစုရဲ့ကြိုးပမ်းမှုကိုလုံးဝတိခတ်မှာမဟုတ်ဘူးလို့လည်းရှင်းနေကြောက်ကပြောဆိုခဲ့ပါတယ်။မစီအလီနာဂျာဟာ VOA ပါရှန်ဌာနမှာအပတ်စဉ်ရုံးမြင့်တန်ကြားအစီအစဉ်တင်ဆက်နေပြီးအီရန်နိုင်ငံကလူ့အခွင့်အရေးချိုးဖောက်မှုတွေကိုတင်ပြသူဖြစ်ပါတယ်။သူ့ကိုလုံးချန်တပ်ဖြတ်ဖို့အချိန်ချင်းကြံစီခဲ့ပါတယ်။အီရန်နိုင်ငံသားရာဖတ်အမီရာကိုအမေရိကန်ပြည်ပမှာဥပဒေနဲ့အညီဖမ်းဆီးခဲ့ကြောင်းနဲ့အာမရာကိုလည်းဇန်နဝါရီလ၄ရက်နေ့ကချက်နိုင်ငံမှာဖမ်းဆီးခဲ့ပြီးအမေရိကကိုလွှဲပြောင်းယူမှာဖြစ်တယ်လို့ရှင်းနေကြုတ်ကပြောဆိုပါရတယ်။မဟာဒီယပ်ကိုတော့ဇူလိုင်လတည်းတုန်းကမစီအနီလာဂျာအနီမှာတိုက်ခိုက်ရေးမောင်းမြန်တနတ်တလက်နဲ့အတူဖမ်းဆီးမိခဲ့ပါတယ်။